ရတဲ့နိုင်ငံမှာအသေးစားပေါက်ကွဲမှုတစ်ခုမနေ့တုန်းကဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်လူတဦးအဲ့ဒီမှာသေဆုံးသွားခဲ့ပါတယ်။ဒီဖြစ်ပျက်ကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သဘောထားတယ်လို့ဘယ်လ်ဂျန်ဆိုရရှင်းနေရုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မနေ့ကညဘယ်လ်ဂျန်အချိန်9နာရီလောက်မှာဘူတာယုံအတွင်းပေါက်ကွဲမှုဖြစ်ခဲ့ပြီးတော့စစ်သားတွေကဖောက်ခွဲသူလို့ယူဆတဲ့သူကိုပစ်ခတ်ခဲ့လို့သေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးသူဟာကြောဘုတ်အိတ်တလုံးလွှဲထားပြီးတော့ဖောက်ခွဲရေးကပတ်တစ်ခုလည်းပတ်ထားတယ်လို့ဆိုပါတယ်။မျက်မြင်သက်သေတူကတော့ပောက်ကွဲမှုမဖြစ်ခင်မှာပောက်ကွဲသူကဖျားသခင်ကမြင့်မြတ်တယ်လို့အရက်လိုအော်ဟစ်တာကိုကြားခဲ့ရတယ်လို့ဆိုပေမဲ့ဒီပြောဆိုချက်ဟုတ်မဟုတ်ဆိုတာကိုမှတ်ချက်ပေးဖို့ကတော့အစိုးရရှင်နေုံပြောခွင့်ရပုဂ္ဂိုလ်ကညင်ပါလေလူမှုကွန်ရက်မှာမြင်တွေ့ရတဲ့တပ်ပုံတွေမှာတော့ဘူတာယုံတွေးမီးနိုင်ငံလောင်ကျွမ်းနေတာကိုတွေ့ရပါတယ်ပြီးခဲ့တဲ့2015ခုနိုဝင်ဘာလတုန်းကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်ရှေ့ဆိုင် IS စစ်သွေးကြွအဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်မှာလူ130သေဆုံးခဲ့ရပါတယ်ပြည်ကနေမလာတော့ကလည်း Brussels လေစိတ်နဲ့ယထာပူတာယုံမှာတိုက်ခတ်မှုတွေရှိခဲ့ပြီးတော့လူ32ဦးသေဆုံးခဲ့ပါတယ်။အဲ့တိုက်ခတ်မှုတွေပြည်ကလေးကဘယ်ဂျီယံနိုင်ငံမှာအထူးသတိထားမှုတွေရှိနေတာပါ။